Russia တိုက်ခံခေါင်းဆောင် Alexei Navalny အထင်ကျနေစဉ်သေဆုံးခဲ့တဲ့ဆိုတဲ့သတင်းကြောင့်အံ့ဩတုန်လှုပ်ခဲ့ရာအကြောင်းကုလသမဂ္ဂအထင်မှုချုပ် Antonio Guterres ကတောက်ကြနေမှာပြောကြားလိုက်တယ်လို့သူ့ရဲ့သေဆုံးမှုအတွက်ယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေကိုတောင်းဆိုလိုက်ပါတယ်။အခုလိုသေဆုံးမှုအတွက်ဝန်ထမ်းခြေခွဲရာအကြောင်းမစ္စတာနာဗာနီရဲ့မိသားစုဝင်တွေကိုအထင်မှုချုပ်ကပြောကြားလိုက်ပြီးသူ့ဖမ်းခံနေရစဉ်သေဆုံးမှုအတွက်ပွင့်လင်းညင်သာမှုရှိပြီးယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ပါတောင်းဆိုလိုက်တာပါ။အသက်48နှစ်အရွယ်နာဗာနီကိုအစွန်းရောက်မှုနဲ့ထောင်နဲ့19နှစ်ပြည့်တန်းပေးပြီးလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့အချင်းတောင်မှထားတာဖြစ်ပါတယ်။သူ့မိသားစုကတော့ဒီသေဆုံးမှုကိုအတီးပြုတ်နေအောင်တောက်ကြနေမှာပဲစူးစမ်းနေတာပါ။ရုရှားသမ္မတဗလာဒီမီယာပူတင်ကိုပြင်းပြင်းထန်ထန်ဝေဖန်လို့ရှိတဲ့နာဗာနီဟာအာဂရီလိုက်စားမှုတိုက်ဖြတ်ရေးလှုပ်ဆောင်နေတဲ့သူဖြစ်ပြီးအခုသမ္မတပူတင်ကိုနောက်ထပ်6နှစ်အာဏာဆက်ပြီးယူနိုက်အောင်လုပ်ဖို့များတဲ့ရွေးကောက်ပွဲမကျင်းပကကလလုံးမှာပဲအခုလိုတည်ဆုံသွားတာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလန်ဒန်တောင်းမစ်ဂရင်းဖီးလ်ကတော့နာဗာနီအခုလိုတည်ဆုံရတာဟာရုရှားအစိုးရရဲ့မယမနာဖိနှိပ်မှုကြောင့်ဖြစ်ကြောင်းပြောပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာယုံကတော့ရုရှားအစိုးရအနေနဲ့နိုင်ငံရေးသမားတွေလူ့ခွင့်ရေးရှင်တွေဒရင်တောက်တွေနဲ့လူ့ခွင့်ရေးဆိုင်ရာလှုပ်ဆောင်နေသူတွေကိုထောင်ထဲအချင်းချပြီးတော့ဖန်းစီနှိမ့်ဆက်နှင်းပန်းတာတွေမလုပ်ဖို့အတွက်တောင်းဆိုလိုက်ပါတယ်။